ကွယ်လွန်သူသတင်းစာဆရာကြီးဟန်သာရီဦးဝင်းတင်အမတ်တရားပန်းရံတစ်ခုကိုရန်ကုန်မြို့တနီးယာယာမှာပေါ်လာအောင်လုပ်ဖို့မြို့သားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီနာယကဦးတင်ဦးကတိုက်တွန်းလိုက်ပါတယ်ဆရာနာရှင်စနစ်ဤကုန်းချုပ်သွားစေဖို့ဆိုတဲ့ဦးဝင်းတင်ရဲ့ရည်မှန်းချက်ပန်းနိုင်အတိုင်း NLD ပါတီအနေနဲ့ဘယ်အာနာရှင်စနစ်ကိုမှပြန်လည်ရှင်သန်ဖို့လှုပ်သွားမှာမဟုတ်ဘူးလို့ရန်ကုန်တိုင်းဒေသကြီးဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကလည်းပြောပါတယ်အပြည့်စုံကတော့ရန်ကုန်မြို့ကနေကိုကျော်ကျော်သိန်းကသတင်းပေးပို့ထားပါတယ်ခင်ဗျာ
ရန်ကုန်မြို့တော်ဝင်နေစီခန်းမမှာဒီကနေ့မနေ့ပိုင်းကကျင်းပတဲ့ဟန်တာဝတီဦးဝင်းတင်ကွယ်လွန်ခြင်း၃နှစ်ပြည့်အမှတ်တရဂုံပြုအခမ်းအနားမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီနာယကဦးတင်ဦးကအဲ့ဒီလိုတိုက်တွန်းသွားတာပါ
ကျွန်တော်ကောင်းကင်မှာတော့သူစာပြလိုက်တယ်နိုင်ငံတော်ကနေဆိုနိုင်ငံတော်စာပြပြလိုက်ရဲ့အမြဲအခုကိုကြောက်ဖြစ်တယ်ဒါမှမဟုတ်အချိန်သာပေးလို့ပြင့်တော်တဲ့ဆိုရင်ဒီလိုရောင်းနေရမျိုးမှာပြင့်တော်နေရမျိုးမှာကျွန်တော်တို့အများကြီးပြည်ရာရှာကြပြီးတော့အဲ့ဒီနေရာလေးဟာကျွန်တော်ပန်းညံတော်မျိုးပေါ့နော်သူ့ကိုအမှတ်ရလုတ်ကန်နေတဲ့အဖြစ်ပေါ့အဲ့လိုဆုံးဆောင်သိကျင်တဲ့ဆန္ဒကျွန်တော်မှလည်းရှိတယ်အဲ့ဒါတော့ကတ်နိုင်လို့အဲ့ဒါဝဲဝဲကြီးပြင်ပြီးပြင်အောင်တော့လုပ်တယ်
သူတို့ဦးတင်ဦးတိုက်တွန်းသွားတဲ့ဦးဝင်းတင်အမှတ်တရဗန်းကြံတခုတိစောက်ဖို့ကိစ္စအခမ်းအနားတက်ရောက်နေတဲ့ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကိုအခမ်းအနားမှုကထပ်မံပန်ကြားပြောဆိုချိန်မှာတော့တက်လာတဲ့ပရိသတ်ကလက်ခုပ်တီးတုံ့ပြန်ကြပါတယ
်။ဝန်ကြီးချုပ်ကဗမာပြည်သူ့အဖွဲ့တာဝန်ခံရကိုခံယူပေးနေဆိုရင်ကျွန်တော်တို့ဒီလူလူတို့အားလုံးရှင်းရှင်းစကားအချိန်ချင်းဆိုရပါစေ။ဝန်ကြီးချုပ်ကျမ်းပါပါစီရှင်။
ကျင်းထောင်ထဲမှာဟန်တာဝတီဦးဝင်းတင်နဲ့အတူဆောင်ရွက်မှုသူဦးဖြိုးမင်းသိန်းကလည်းဦးဝင်းတင်ဟာခိုင်မာတဲ့ယုံကြည်မှုတရားနဲ့ဒီမိုကရေစီစနစ်ကိုထူထောင်နိုင်ဖို့ကြိုးစားခဲ့သူဖြစ်ပြီးအာဏာရှင်စနစ်တရားပေါ်ထွန်းလာဖို့အတွက်ဦးဝင်းတင်ဟာဘယ်တော့မှလက်ခံမှာမဟုတ်ဘူးလို့ပြောပြီးတဲ့နောက်တစ်ဆက်တည်း
ကျွန်တော်တို့အခုပြည်ပြင်ကြောင်းလဲမှုတွေကိုဆောင်ရွက်တဲ့အချိန်တိုင်းမှာအာဏာရှင်စနစ်ပြန်ခေါင်းထောင်လာမှုမရှိဖို့နဲ့စစ်အာဏာရှင်စနစ်မိကုန်းထုတ်သွားနေဖို့ဆိုတာဦးဝင်းတင်ရဲ့ဒီမတ်ချက်ပန်းတိုင်အခုပဲဖြစ်တာဒီဒီမတ်ချက်ပန်းတိုင်ဟာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ဒီမတ်ချက်လည်းဖြစ်ပါတယ်အဖွဲ့ချုပ်ဟာဘယ်အာဏာရှင်စနစ်ကိုမှမြမမြေပေါ်မှာပြန်လည်ရှင်သန်ဖို့အတွက်ဆောင်ရွက်သွားမယ်အဖွဲ့ကြီးတရားမဟုတ်ပါဘူးအာဏာရှင်စနစ်ကိုညီကုန်းချုပ်ပြီးဒီမိုကရေစီနဲ့လူ့ခွင့်ရေးတွေရှင်သန်ပြီးငြိမ်းချမ်းနဲ့ခွင့်ပြုတ်တက်တဲ့ဖြစ်ပြီးနိုင်ငံတော်ကြီးတရားဖြစ်ဖို့အတွက်ကြိုးပမ်းဆောင်ရွက်နေပါတယ်
ဟန်တာဝတီဦးဝင်းတင်လိုပဲသတင်းစာဆရာတူဖြစ်ပြီးအတူလုတ်ကန်ခဲ့ဘူးအချင်းထောင်ထဲမှာလည်းအတူနေထိုင်ခဲ့ဘူးသလိုအချင်းထောင်ထဲကပြန်လွတ်လာကြတော့လေလက်တွဲလုတ်ကန်ခဲ့တဲ့စာရေးဆရာရုပ်ရှင်ဒါရိုက်တာဦးမိုးသူကအခုလိုကတိပြုပြောဆိုသွားပါတယ
်အခုတော့ချင်းဦးဝင်းတင်ကကျွန်တော်ကိုဖားခဲ့ပြီးတော့ကောင်းကင်ဘုံကိုသွားပါပြီအဲ့တော့ကျွန်တော်တို့လည်းခုနကအငယ်ကြီးပြောတယ်လို့ပေါ့ဒါတော့အဲ့ဒီနောက်ကိုလိုက်ရမယ်တော့မသိဘူးသို့တော်လည်းကျွန်တော်တို့ပြောချင်တဲ့ကတစ်ခုပဲရှိပါတယ်ကျွန်တော်တို့ကအငယ်ဥင့်တင်ရဲ့ကျေးဇူးအငယ်ဥင့်တင်ရဲ့ဆုံးပြတဲ့အတိုင်းကျွန်တော်တို့ကတိုက်ပြည်နဲ့လူမျိုးအတွက်အများသာသစ္စာစောင့်ကြည့်ပြီးတော့ကောင်းရာကောင်းကျိုးဖြစ်အောင်လို့တစ်သက်လုံးလက်ရှိဒေသရှိနေတဲ့ဆောင်ရွက်သွားပါမယ်ကြောင့်ပြောကြားရင်းဒီလိုထုတ်ပါတယ
်ဆီဆက်ရှိမျိုးဆက်ကောင်းဆောင်တူဖြစ်တဲ့ဦးမင်းကိုနိုင်ကတော့ဟန်တာဝတီဦးဝင်းတင်ရဲ့စာပေနဲ့အနုပညာပိုင်းရေးသားချက်တွေကိုအမှတ်တရပြန်ပြောပြပါတယ်ဒါအပြင်ဟန်တာဝတီဦးဝင်းတင်ဟာရန်ကုန်မြို့လမ်းတိတ်တာအပေါ်ဆုံးတပ်မှနေထိုင်ခဲ့စဉ်ကအခမ်းအမသူရှိတယ်ဆိုရင်အင်းကြီးလေးလှမ်းထားပြီးအင်းကြီးမတွေ့ရင်မရှိတဲ့သဘောဖြစ်တာကြောင့်အင်းကြီးတွေ့တဲ့အတွက်အပေါ်ဆုံးတပ်ထိတက်သွားပြီးကမှမရှိတာကိုသိပြီးပြန်ဆင်းသွားကြရတဲ့အခုခါကွယ်လွန်သွားကြပြီဖြစ်တဲ့စာရေးဆရာဦးကိုယူတို့မောင်တော်ကတို့ရဲ့ဖြစ်ရလေးကိုဦးမင်းကိုနိုင်ကပြန်ပြောင်းပြောပြရင်းနဲ့
အခုကျွန်တော်တို့ရဲ့ခကြီးကျွန်တော်တို့မဆုံးနိုင်သေးတဲ့ခီးမာလေးဆရာဦးဝင်းတင်ရှိလားမရှိလားလို့ကျွန်တော်တို့အပေါ်ကိုလမ်းမောကြည့်လိုက်တဲ့အခါမှာသူဒေရဘန်တတဆုံအမြတ်တလို့ဝတ်ခဲ့တဲ့အဲ့ဒီအပြာလေးကိုကျွန်တော်တွေ့ရပါတယ်ကျေးဇူးတင်ပါတယ
်လွန်ခဲ့တဲ့3နှစ်2014ခုနှစ်ဧပြီလ21ရက်နေ့အသက်84နှစ်အရွယ်မှာကွယ်လွန်သွားခဲ့တဲ့ဟန်တာဝတီဦးဝင်းတင်ဟာလူအများလေးစားတဲ့သတင်းစာဆရာစာရေးဆရာကြီးတူဖြစ်ခဲ့တယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့တဘာပတိအဖွဲ့ဝင်ဖြစ်ကွယ်လွန်ခြင်းအထိလှုပ်ဆောင်သွားသူလည်းဖြစ်ပါတယ်။ဘဝတည်တန်းတစ်လျှောက်စာအုပ်နဲ့ဆောင်းပါးအများပြားကိုရေးသားထုတ်ဝေခဲ့တာမှာဗာလဲဟဲ့လူငယ်စာအုပ်ကတော့သူထောင်ကပြန်ထွက်လာပြီးတဲ့နောက်မှာရေးသားထုတ်ဝေခဲ့တဲ့ထောင်အတွေ့အကြုံအခြေခံနိုင်ငံရေးအတွေ့အမြင်စာအုပ်တအုပ်အဖြစ်ထင်ရှားပါတယ်ခင်ဗျာ။